လုံးခဲ့တဲ့ဩဂုတ်လအစောပိုင်းကအာဆီယံအသင်းတည်ထောင်တဲ့48နှစ်ပြည့်အခမ်းအနားနဲ့48ချိန်မြောက်အာဆီယံနိုင်ငံရဲ့ဝန်ကြီးများအစည်းအဝေးနေပြည်တော်မှာကျင်းပပါတယ်။ရင်းချမ်းပါရတဲ့အာဆီယံအပိုင်းဝိုင်းကိုမမိတ်မတုံချီတက်နေတာ80ရာခိုင်နှုန်းပြီးစီးနေပြီဖြစ်လို့လာမယ့်တစ်နှစ်ခွဲအတွင်းအားလုံးပြီးနိုင်လိမ့်မယ်လို့ဦးသိန်းစိန်ကပြောပါတယ်။နိုင်ငံရဲ့ဝန်ကြီးဦးဝနမောင်လွင်ကလည်းအာဆီယံအပိုင်းဝိုင်းကိုရောက်ဖို့လက်တကမ်းသာလိုတော့လေလို့အာဘဒရပြောကြတော့ပါလေ။နဝင်ပီယံဖြစ်เสียကောင်းတဲ့ဇကားတွေပါပဲ။တခုတည်းသောဇယိုက်လက္ခဏာတခုတည်းသောမျှော်မှန်းခြင်းနဲ့တခုတည်းသောအတိုက်အဝန်းကိုမကြာမီရောက်တော့မယ်လို့ဦးသိန်းစိန်ကပြောပါတယ်။တခုတည်းသောဈေးကွက်နဲ့ထုတ်လုပ်မှုအခြေခံဒေသကိုမကြာမီတွေ့မြင်ရတော့မယ်ဆိုတဲ့သဘောပါပဲ။တခုတည်းသောဈေးကွက်ဆိုတာအပြောလွယ်လောက်လက်တွေ့လို့ရခဲ့တဲ့ကိစ္စပါပဲ။ကုန်ပစ္စည်းတွေကုန်ထုံးစွမ်းစုတွေနဲ့ဝန်ဆောင်လုပ်ငန်းတွေကိုပြည်တွင်းမှာအသုံးပြုတယ်လို့အာဆီယံတခွင်လုံးမှာလွတ်လပ်စွာသုံးနိုင်တယ်ဆိုတဲ့သဘောဖြစ်ပါတယ်။မဖြစ်နိုင်သေးတာကိုညှိမှန်းထားတာမို့စိတ်ကူးရင်ပန်တိုင်းလို့ခေါ်နိုင်ပါတယ်
။အာဆီယံဆယ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအခြေအနေကွာခြားချက်ကိုကြည့်ပြီးတခုတည်းသောဈေးကွက်ဟာမဖြစ်နိုင်သေးတာမို့ညှိမှန်းချက်အဖြစ်သာသဘောထားသင့်တယ်လို့အာဆီယံစည်းဝါးရေးသုတေသနဌာနကမကြာမီကထုတ် వే တဲ့အာဆီယံ Rising စာအုပ်မှာဖော်ပြထားပါတယ်။ဒါကြောင့်တခုတည်းသောဈေးကွက်ပေါ်ပေါက်ရေးကိုစံပြညီမှန်းချက်ဖြစ်သဘောထားတာကပိုပြီးသဘာဝကျပါလေမကြမီအကောင့်ထဲပေါ်တော့မလို့လို့မစားရဝခမန်းပြောတာမျိုးဟာပြည်သူလူထုကိုနားယောင်စေပါတယ်2015နှစ်ကုန်မှာအာဆီယံအတိုက်အဝန်းအကောင့်ထဲမပေါ်နိုင်ဘူးလို့ပြောသူတွေထဲမှာ ADB အာရှဖွံ့ဖြိုးရေးဘဏ်ကပညာရှင်တွေလည်းပါဝင်ပါတယ်2025လောက်ရောက်မှဒစိတပိုင်းအကောင့်ထဲပေါ်နိုင်တယ်လို့ ADB ပညာရှင်တွေကခန့်မှန်းပါတယ်
ဒါတောင်အကောက်ခွန်ကိစ္စမှသာအကောင့်တွေပို့အလားအလားရှိနိုင်ပါတယ်။ကံပင်ကံမဖြစ်လိမ့်မယ်လို့မပြောနိုင်သေးပါဘူး။ဥပမာတနိုင်ငံနဲ့တနိုင်ငံရုံးလုံနည်းလုံတုံးမတူပါဘူး။ဆိုရှယ်လစ်စနစ်ကျင့်သုံးလာခဲ့တဲ့လာအို၊ကမ္ဘောဒီးယား၊မြန်မာနဲ့ဗီယက်နမ်မှာလို့ရကန်ရခက်ခဲတဲ့ကျိုးနေစနစ်တွေကျန်းနေပါသေးတယ်။အခွန်အကောက်တွေမဆိုင်တဲ့အခြားကမ်းသတ်ချက်တွေလည်းရှိနေပါသေးတယ်။ဥပမာကျမ်းမာရေးနဲ့တဘာဝပတ်ဝန်းကျင်တိခိုက်မှဆိုလို့ထုတ်ပြန်ထားတဲ့စည်းမျဉ်းတွေရှိနေပါတယ်။ဒီလိုကန့်သတ်ချက်တွေရှိနေတာဟာအာဆီယံစည်းဝေးရေးအတိုက်အဝန်းပေါ်ပေါက်ရေးကိုအဟန့်တားဖြစ်စေပါတယ်။အာဆီယံနိုင်ငံတစ်ခုရဲ့စည်းမျဉ်းကိုမကျေနပ်ရင်အစိုးရအချင်းချင်းညှိနှိုင်းဖြေရှင်းရပါတယ်။တွင်းကုန်နဲ့ပတ်သက်ပြီးအစိုးရအချင်းချင်းဖြေရှင်းရတာ65ကြိမ်ရှိနေပါပြီ
။2015နှစ်ကုန်မှာအာဆီယံစည်းဝေးရေးအတိုက်အဝန်းအကောင့်ထဲပေါ်ဖို့ကမ္ဘောဒီးယားဟာအဆင်သင့်မဖြစ်သေးဘူးလို့အလို့သမားရေးဝန်ကြီးဌာနအကြံအတန်းချုပ်နရတ်ကမကြမီကပြောဆိုသွားပါတယ်2012မှာကမ္ဘောဒီးယားရဲ့အသင်းထုတ်လုပ်မှုဟာအမေရိကန်ဒေါ်လာတန်း14,000ကျော်ရှိပါတယ်လာအိုကတန်း9,000မြန်မာကတန်း5,000ကျော်ဗီယက်နမ်က13,000ကျော်ရှိပါတယ်ထိုင်းရဲ့အသင်းထုတ်လုပ်မှုကမြန်မာထက်9ဆပိုများပါတယ်မလေးရှားကမြန်မာထက်6ဆပိုများပြီးစင်ကာပူက9ဆအင်ဒိုနီးရှားက18ဆပိုများကြပါတယ်အာဆီယံနိုင်ငံတွေမှာဆင်းရဲချမ်းသာကွာဟမှုရောယဉ်ကျေးမှုကွာဟမှုရောကြီးမားပါတယ်ဒီလိုအခြေအနေမှာတခုတည်းသောဈေးကွက်ပေါ်လာရင်ဆင်းရဲတဲ့နိုင်ငံကရှုံးဖို့များတယ်လို့ခန့်မှန်းကြပါတယ
်စီးပွားရေးလုပ်ငန်းတွေပြတ်တန်းရတဲ့လုံနည်းလုံထုံးဟာအာဆီယံဆင်းနိုင်ငံမှာတူညီကြတာမဟုတ်ပါဘူးရုံးလုံထုံးအဆင့်3ဆင့်သာရှိတဲ့နိုင်ငံရှိတယ်လို့15ဆင့်လောက်ရှိတဲ့နိုင်ငံလည်းရှိပါတယ်ဥပမာမြန်မာပြည်မှာဆိုရင်အစိုးရသဘောတူချက်ရဖို့လိုအပ်တာတွေများနေပါတယ်။ဒါကြောင့်ကမ္ဘာပါစီရင်ကိုကြည့်ရင်အာဆီယံဆင်းနိုင်ငံမှာစီးပွားရေးလုပ်ရတာအခက်ဆုံးနိုင်ငံဟာမြန်မာဖြစ်နေပါတယ်။နေကြာဖြတ်ကုန်သွယ်ရေးမှာလာအိုကအခက်ဆုံးဖြစ်ပါတယ်။ကုန်သွယ်ရေးကန့်သတ်ချက်တွေကြောင့်နိုင်ငံခြားပစ္စည်းဈေးနှုန်းကြီးမြင့်သွားရတာလို့ဆိုပါတယ်။အာဆီယံစီးပွားရေးလုပ်ငန်းတွေလိုရကန်ရလွယ်ကူလာအောင်အာဆီယံနိုင်ငံရဲ့ policy တွေကိုပြုပြင်ပြောင်းလဲတာဟာသဘောဝအကျဆုံးလို့ဆိုပါတယ်။ကုန်သွယ်ရေးကန့်သတ်ချက်တွေကိုဖြည့်ရှင်းမှုအာဆီယံကော်မတီ၄ခုဖွဲ့ထားပါတယ်။အာဆီယံစီးပွားရေးအတိုက်အဝန်းအောင်မြင်စွာတည်ဆောက်ဖို့အတွက်ပထမဦးဆုံးအာဆီယံလုပ်ငန်းရှင်တွေလောက်ရကန်ရလွယ်ကူအောင်လုပ်ပေးဖို့လိုပါတယ်။အာဆီယံကုန်သွယ်ရေးမှာနှောင့်နှေးကြံ့ကြာမှုတွေရှိနေစေဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဗမာအစိုးရအဖို့ကတော့အာဆီယံစီးပွားရေးအတိုက်အဝန်းဟာစိတ်ကူးရင်အိမ်မက်လို့ဖြစ်နေပုံရပါတယ်ခင်ဗျာ။